ကချက်လက်နက်ကိုင်ဖွဲ့ KIA အနေနဲ့သူတို့ရဲ့ဌာနချုပ်ဖြစ်တဲ့လကြာရန်ကနေဒီဇင်ဘာလ25ရက်ဒီခရစ်စမတ်နေ့မှာနောက်ဆုံးချပြီးတော့ဆုတ်ခွာပေးဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကစာပို့ပြီးတော့အကြောင်းကြားထားပါတယ်။ဒီမြောက်ပိုင်းတိုင်းတိုင်မူဘုံမှုချုပ်ထွန်းထွန်းအောင်ရဲ့လက်မှတ်နဲ့စာကိုဒီဇင်ဘာလ24ရက်နေ့ကလက်ခံရရှိခဲ့ပြီးတော့ကချက်လက်နက်ကိုင်တပ်ဖွဲ့တွေကရောအဲ့ဒီမှာပူးတွဲတိုက်ခိုက်နေတဲ့ဒီမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တပ်ဖွဲ့တွေကရောဆုတ်ပြီးမှမဟုတ်ဘူးလို့ပြောကြပါတယ်။အခုလက်ရှိမှာလက်ချာရန်ခီးဒီစခန်းစီကိုဥတီပြီးတော့အစိုးရစစ်တပ်ဘက်ကတက်လာနေတယ်လို့လက်နက်ကြီးတွေနဲ့လည်းမိနစ်ချပြီးတလုံးချင်းပစ်ခတ်နေတယ်လို့ ABSDF အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံတဦးကပြောပါတယ်။ဒီကြောင့်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မခွန်ညိုကပြောပြမှာပါရှင်။
ကချင်ပြည်နယ်လက်ကြားရန်ဒေသမှာရှိနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ ABSDF တပ်ဖွဲ့ဝင်တွေကို25ရက်နေ့နောက်ဆုံးထားပြီးတက်ဆုတ်ပေးဖို့မြောက်ပိုင်းတိုင်းတိုင်းမှုဗိုလ်မှူးချုပ်ထွန်းထွန်းအောင်ရဲ့လက်မှတ်နဲ့စာပို့ခဲ့တာပါစာပါအကြောင်းအရာတွေနဲ့ပတ်သက်လို့ KIA ပြောခွင့်ရသူဥလာနန်က VOA ကိုအခုလိုပြောပါတယ
်ဘောပေါ်မှာရှိတဲ့ KIA တပ်ကန်းတွေကိုဒီဇင်ဘာလ25ရက်နေ့နောက်ဆုံးထားပြီးတော့ဆုတ်ပေးဖို့ဆိုပြီးတော့တတိပေးတဲ့ရစံစာတစ်ပေါင်းတို့ဒီနေ့ပဲရပါတယ်ခင်ဗျာ
အဲအဲတိုင်းမှုရဲ့လက်မှတ်နဲ့ပါ
ခြေတန်းဒီမှာစစ်စင်ရေးစင်အားဖြစ်ပြီးမှုကိုလေ့လာကြည့်မယ်ဆိုရင်တော့နင်ဆိုင်၅ရဲ့နဲ့ကြော်တွင်တဲ့အခါမှာသူတို့ဖက်ကသူစစ်ကိုအကြီးကြီးမားမားစင်လာနိုင်စရာရှိတယ်လို့ဆိုတော့ခံမှန်းလို့ရတယ်ခင်ဗျာ။ဒါမဲ့စာဖဲမှာတော့နင်ဆိုင်၅ရဲ့ကြော်တွားတဲ့အခါဘယ်လိုဖြစ်မယ်ဆိုတဲ့ကိစ္စမျိုးတော့ရေးထားတာမျိုးမရှိဘူး။ဒါမဲ့စာဖဲမှာတော့တတိပေးချင်းဆိုတဲ့ကိစ္စပါလာတဲ့အခါမှာဒါရစံပေးတာနဲ့အတူတူပဲခင်ဗျာ။ဒါကြောင့်မို့ဒီ25ရဲ့ကြော်ပြီးမှပဲကျွန်တော်တက်ကလိုက်နာမှုမရှိဘူးဆိုရင်တော့သူတို့လည်းအားလုံးပြင်ဆင်ပြီးသားပါဒီဘ ਹੁ ဌာနချုပ်တီယာလိုက်စားဘက်ကိုတိခတ်နိုင်တဲ့လက်နက်ကြီးတွေကိုတော်တော်လေးနေရာဖြန့်ကျက်ပြီးမှထထားတာလည်းရှိတယ်။နောက်ပြီးတော့သူတို့ရဲ့ဒီခြေလင်တာဖွဲ့တွေလည်းတုတ်ဖို့ပြောင်မှာတော်တော်လေးလေးစုနေကြပြီ။ဝိုင်းမွန်ဘက်ကလာတဲ့လမ်းကြောင်းပေါ်မှာလည်းကန်တော်ရမှာသူတို့အခုချိန်မှာတော့လားကြီးနေတဲ့သူတို့ရဲ့လက်နက်ပစ္စည်းတွေတင်ဆောင်ပြီးမှပဲမလိရနေပြီးတော့ဒီကန်တော်ဘက်ကသူအများကြီးတောင်းချီနေကြတယ်။တာကူကြီးကြီးအပြင်မနေ့ပြန်တရက်ကြော်သွားတဲ့အခါမှာတော့အဲ့ဒီတက်လာတဲ့စစ်ကြောင်းတွေနဲ့တော့တက်ပွဲတော့ပြင်းပြင်းထန်ထန်ဖြစ်လာနိုင်ကြတယ်ခံရှိတယ်လို့ခံမနိုင်တယ်ခင်ဗျာ
ဒီ3ပေးချက်ဟာတိုင်းမှုခရီးထွက်ဖို့အတွက်ခီးစဉ်တလျှောက်လမ်းကြောင်းရှင်းတာမျိုးမဟုတ်ဘဲလကြားရန်ဒေသကိုအပြည့်အသက်ထိန်းချုပ်ဖို့အတွက်ရည်ရွယ်တယ်လို့ယူဆကြောင်းဥလာနန်ကပြောပါတယ်အခုထိုးစစ်ပြင်ဆင်မှုတွေဟာလိုက်စားဌာနချုပ်ရဲ့အရှိန်အဖန်အချက်ချကြတဲ့ကင်းစခန်းကိုတင်ပိုက်ဖို့ပြင်ဆင်တာဖြစ်ပြီးလိုက်စားဌာနချုပ်ကိုတင်ပိုက်လို့တဲ့ရည်ရွယ်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်လွန်ခဲ့တဲ့2012ခုနှစ်ကစလို့အဲ့ဒီဒေတာတဝိုက်မှာထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက် KIO ဘက်ကစုခွာပေးလိုက်ရတဲ့တပ်စခန်းတွေရှိခဲ့ကြောင်းကိုလည်းအခုလိုပြောပြပါတယ
်အခုကတော့ဒီသူတို့ရဲ့ခီးသွားလာမှုမှာသူတို့လမ်းကြောင်းရှင်းတဲ့ပုံစံတော့မဟုတ်ပါဘူးခင်ဗျအဲ့ဒီဒေတာတဝိုက်မှာအများအားဒီခန်းတိတ်လိုက်ပွဲဒီတက်ပေါ်တော့ဒီသူတို့စစ်ကြောင်းစစ်စင်လှုပ်ရှားမှုတွေအမြင်အားပြုနေတဲ့နေရာကြီးပါအခုမှဖြစ်တဲ့ကိစ္စမဟုတ်ပါဘူးလွန်ခဲ့တဲ့2017ခုနှစ်ကစပြီးတော့အဲ့ဒီတော့ဒီဘက်မှာတော်တော်များများထူးစစ်ဆင်လာပြီးမှသူတို့ဘက်ကလည်းစခန်းကြီးတော်တော်လက်လွတ်ခဲ့တဲ့နေရာရှိတယ်အဘုံဆွန်စခန်းဆိုရင်သူတို့ကစခန်းပါအဲ့မှာသူတို့မိနစ်လုံးကစက်တင်ဘာမှာသူတို့လာတိမ်းပိုက်ပြီးမှပဲအခုအဲ့မှာသူတို့ဟိုအမြောက်တပ်ခန်းကြီးခြားတာရှိတယ်
အခုတက်လာတဲ့အစိုးရစစ်တပ်အင်အားဟာ800ကျော်လောက်ရှိတယ်လို့ရှေ့တန်းတပ်စခန်းမှာရှိနေတဲ့ ABSDF အဖွဲ့ကပြောပါတယ်။ဒါပေမဲ့ဥလာနန်ကတော့အင်အားကိန်းကဏ္ဍကအရေးမကြီးကြောင်းနဲ့မြန်မာအစိုးရစစ်တပ်ဘက်ကဘာကိုရည်ရွယ်သလဲဆိုတာသာအရေးကြီးကြောင်းပြောပါတယ
်။ဘယ်နားမှာရောက်နေတဲ့အင်အားဘလောက်ရှိတယ်ဆိုတဲ့ကိစ္စဒါကအတိတ်တော့အရေးမကြီးပါဘူး။အဲသူတို့ဒီဗဟိုဌာနချုပ်လိုက်စားကိုသူတို့ဘယ်လိုနဲ့ဒီစစ်စင်လုပ်မယ်ဆိုရအဓိကချက်ကအဲ့ဒါပါ။ဒီခုသူတို့လိလာအူမိတရောပေါ့နော်ရတဲ့တဲ့အရာဆိုရင်လိုင်ဇာကိုလက်လားမီပြပြီးမှပြစ်ခတ်နိုင်တယ်105မမရဲ120မမတွေကိုတို့နေရာတော်တော်များများဖြန့်ကျပြီးဖြန့်ကျထားပြီးမှပဲတို့ KIA ကိုဌာနချုပ်ကိုချိန်ရပြီးသားဖြစ်တယ်လွန်ခဲ့တဲ့အပတ်တုန်းကလည်းတို့ရဲ့ဘူဌာနချုပ်ကိုလက်လက်ကြီးနဲ့ပြစ်မှတ်ချမှတ်ပုံနေချတဲ့ပြစ်ခတ်မှုတွေစန်တပ်ပြစ်ခတ်မှုတွေလုပ်ပြီးသားဖြစ်တယ်
ABSDF အဖွဲ့ရဲ့ဆက်သွယ်ရေးတာဝန်ခံဘုံမှုမင်းသေးကလည်းအခုလိုရာဇသန်ဆန်တဲ့အကြောင်းကြားစာကြောင့်တတ်ဆုတ်ပေးစရာအကြောင်းမရှိဘူးလို့ပြောပါတယ်
ကျွန်တော်တို့ကစုပ်ပြီးနိုင်စုပ်ပြီးစရာအကြောင်းတော့မရှိဘူးကျွန်တော်တို့ကဒီမှာမဟာမိတ်ကင်ဦးနဲ့အတူတူကျွန်တော်တို့တက်ဆွဲပြီးကျွန်တော်နေတဲ့စခန်းနေရာတွေဖြစ်တယ်ကျွန်တော်တို့ကထိုးစစ်လုပ်နေတာမဟုတ်ဘူးကျွန်တော်တို့ကအရှိကိုသွားထိုးနေတာမဟုတ်ဘူးအဲ့အတွက်ကျွန်တော်တို့ကစုပ်ပြီးစရာတော့အကြောင်းမရှိဘူ
း KIO ဘက်ကတော့အခုလိုမြမအစိုးရစစ်တပ်ဘက်ကရာဇသန်ဆန်တဲ့အကြောင်းကြားစာဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေအပေါ်ထိခိုက်ပျက်ပြားစေနိုင်ကြောင်းပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုဆောင်ရွက်နေတဲ့ဝန်ကြီးဦးအောင်မင်းစီကိုဒီကနေ့ဒီဇင်ဘာလ24ရက်နေ့နေ့စွဲနဲ့စာတစောင်ပြန်လည်ပေးပို့ခဲ့တဲ့အကြောင်းကိုလည်းဥလာနန်ကပြောပါရရှင်